အဲ့တော့ဒီမနေ့ကဒီလွှတ်တော်မှာမြန်မာနိုင်ငံမှာအခုပြဋ္ဌာန်းထားတဲ့အစည်းအဝေးမတိုင်မနေ့ကဥပဒေကိုဖျက်သိမ်းဖို့ပေါ့နော်အဲ့တော့ဆွေးနွေးတဲ့ကြားလို့ပါအဲ့ဒီအခြေအနေလေးပြောပြပါဦ
းကျွန်တော်တို့ကတော့ဒီနေ့ဒီအစည်းနဲ့ပတ်သက်ပြီးတော့ကျွန်တော်ရက်ွက်ကြီးရောအုတ်ချုပ်ရေးမူဥပဒေ2012ခုနှစ်ကပြဋ္ဌာန်းတဲ့ဥပဒေကိုတတိယကြိမ်ပြင်ဆင်ခဲ့တာပေါ့နော်အဲ့လိုပြင်ဆင်တဲ့အခါမှာအချို့ဥပဒေပိုင်းတွေကကျွန်တော်တို့ရက်ွက်အုတ်ချုပ်ရေးမူပြင်သာမကပဲနဲ့ကျွန်တော်တို့ကြီးရသူကြီးရသားတွေပေါ်မှာလဲတာဝန်ရှိနေရဆိုတဲ့ဘောအရွက်အုပ်ချုပ်ရေးမူသူကပဲဒီအစင်းစစ်ဆေးရဆိုတဲ့ကိစ္စကြီးလူရဲ့ခါမှာကျွန်တော်ပြီးရတဲ့ချက်ကပြဿနာကောင်းများစွာရှိရတယ်အပြည်သူတို့ကဒီအစင်းစစ်တာကိုလက်ခံခြင်းမမပေါ်ဘူးအပြည့်ရဒီအစင်းစစ်တဲ့ဆိုရင်အကြောင်းပြခြင်းနဲ့သူရှိရအခြားပြဿနာတွေပေါ်ပြကျောင်းကြီးကျတော့အစင်းသွားစီရင်ချဲတွေ့ရအောင်အစင်းသွားစီရင်နဲ့စီဒီခွေတွေ့ရအောင်နောက်ပြီးတော့လူခွေကျညာစရန်မပုံလေးမပါလို့တရားဆွဲရလို့နောက်တစ်ခါဒီဒေါ်အောင်ဆန်းစုကြည်ရဲ့ကရဏတွေ့ရှိရလို့ဒါရင်းနဲ့ပတ်သက်ပြီးတော့အစင်းစီရင်ကြွားကြလာတဲ့ကိစ္စတွေကိုရဲစခန်းမှာရှားဝေပုံစံသိမ့်ပြီးတော့တရားဆွဲရတယ်ရှိတယ်ပေါ့နော်အဲ့တော့ကျွန်တော်ကဒီကိစ္စကပြောတာကရှင်မတော်အစဉ်ဝင်စစ်တဲ့တိချောက်ရကတကယ်လူခွင့်ရေးကိုချုံပေါက်ခြင်းဟုတ်မဟုတ်ဆိုတာကိုကျွန်တော်စဉ်းစားပါဒီပေါ်မှာကျွန်တော်တို့အဓိကထားပြီးဆွေးနွေးရဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့တမ်ရိုသားကိုယ်စားလှယ်ဘက်ကကန့်ကွက်တိုက်တယ်ဆိုတဲ့ခါကြတော့လေအခုအဲ့တော့ဘယ်လိုဖြစ်သွားလဲဒီတင်သွင်းမှုဟာ
တမ်ရိုသားကိုယ်စားလှယ်ဘက်ကတော့သူကလုံခြုံရေးရှုထောင့်တစ်ခုအင်္ဂါလာပဲကြည့်ပြီးတော့ပြောတာပေါ့ဗျာနော်အဲ့တော့ဒီမိုးရေစေဝါးဒီအဲနောက်ပြီးတော့လက်နက်ဒီအဲနောက်ပြီးတော့လူမောင်ကိုကူးတာတွေအဲနောက်ပြီးတော့ဘိန်းရစားရဆိုတော့အဲ့ဒီအရာတွေကတကယ်တော့အစင်းသတင်းပေးလို့ဖြစ်တာမှမဟုတ်ပဲ ਨੇ လုံညွေးစီးပေါက်လာပြီးတော့ရောက်ရှိလာပြီးတော့လုံညွေးဝန်ထမ်းတွေရဲ့ကျိုးလာပါလာဆောင်ရွက်မှုကြောင့်ဖမ်းမိတာတွေပဲဖြစ်တယ်ပေါ့နော်အဲအစင်းရဲ့ဒီနေ့ကျွန်တော်တို့ဒါဒီမိုကရေစီနိုင်ငံကိုတွားနေတဲ့အခြေအနေမျိုးမှာဒီအစင်းစစ်ဆေးအကြောင်းတရားဟာမလိုအပ်တော့ဘူးလို့ကျွန်တော်မြင်တယ်ပေါ့နော်အလူရဲအဆက်ပြနိုင်တဲ့ဆက်ပြရေးကိရိယာသုံးလောက်ရရှိနေတယ်အဲ့တော့အကြောင်းကြားနိုင်တယ်ဆောင်ရွက်နိုင်တယ်ပေါ့နော်ဆိုကျွန်တော်တို့ကအဲ့ဒီဒီ line of defense ကိုကျွန်တော်တို့ဒီ action ကဒီနေ့မလိုအပ်တော့ဘူးနိုင်ငံတကာမှာ action ဖြစ်တာလို့ကျွန်တော်ကောင်းချင်းဖြစ်တာလို့ဆိုတာမရှိတော့ဖြစ်နေပေါ့နော်ဒီပေါ်မှာကျွန်တော်တို့အဓိကထားပြီးဆွေးနွေးရဖြစ်ပါတယ
်အော်ဟုတ်ကဲ့ဆိုတော့အခုဒါဆွေးနွေးလုံးကာလပဲရှိသေးတာပေါ့
ဟုတ်ကဲ့ကျွန်တော်တို့ကဒီအမျိုးသားလွတ်တော်ဘက်ကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးပြီးတဲ့အခါကျရင်နယ်ခွဲဆွေးနွေးပြီးလို့ရှိရင်အဲ့ဒါပြည်သူ့လွတ်တော်ပဲပြန်ချပေးမယ်ပြည်သူ့လွတ်တော်ကလည်းကျွန်တော်တို့ပဲဆွေးနွေးကြမယ်ဆွေးနွေးပြီးရင်သူနယ်ခွဲမှာပေါ့လေနော်အဲ့နယ်ခွဲပြီးတော့ကျွန်တော်တို့အမျိုးသားလွတ်တော်နဲ့ပြည်သူ့လွတ်တော်ကတကောလည်းရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီပြည်တော်စုလွတ်တော်ကိုတက်ဆရာမလိုတော့ဘူးပေါ့အဲ့ဒီဥပဒေအဒီဖြစ်သွားပြီးတော့ကျွန်တော်တို့သမရကလက်မရေးချိုးပြီးထုတ်ပြန်မှုပဲရှိတော့ဘူး။အကယ်၍ပြည်သူ့လွတ်တော်နဲ့ကျွန်တော်မျိုးသားလွတ်တော်ကသဘောချင်းကိုယ်လေးရဲ့ဆွေးနွေးတော့ကျွန်တော်တို့ဒီပြည်တော်စုလွတ်တော်မှာတက်ပြီးတော့တခါဆွေးနွေးပြီးတော့မဲခွဲမဲ့ဆိုတဲ့အစီအမျိုးကြီးပေါ်ပေါက်လာနိုင်ပါလေ။အဲကိုယ်စီလေအများကြီးရဲ့သဘောထားကလည်းအဲ့ဒီလိုပဲဒီအစင်းဆိုင်ကြတာကိုအစင်းစစ်ဆေးတာကိုကျွန်တော်တို့ကသိတဲ့လေလို့သဘောထားရှိရရင်တော့အဲ့ဒါတော့ဟိုဒီလိုအဆုံးဖြတ်ရတော့ကျွန်တော်တို့ဥပဒေမှာဖယ်ဖြတ်သွားနိုင်မယ်လို့ယုံကြည်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ကျေးဇူးတင်ပါတယ်အကောင်ကြီးအခုလို့ပြောပြတာ
ဟုတ်တယ်